ယူကရိန်းမှာဥဆောင်မှုအပိုင်းကိုဖြတ်တောက်ဖို့ယူကရိန်းမြို့တော်ခီယက်နဲ့အခြားအချက်ကြားတဲ့မြို့ကြီးတွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာယူကရိန်းတပ်တွေရဲ့ခုခံမှုကြောင့်ထင်သလောက်အသာစီးမရဘဲအရှိန်အဟုန်ရော့ကျလာတယ်လို့အမေရိကန်နဲ့အနောက်တိုင်းအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်။တောက်ကြနေကယူကရိန်းမြို့တော်ခီယက်အနီးဒုံးကျည်လက်နက်တွေကြားရောက်ပောက်ကွဲတန်နေနဲ့တနတ်တန်တွေစူညံနေခဲ့ပါတယ်။ထို့အတူပဲမြောက်ဘက်မှာရှိတဲ့ခရာကီဖ်နဲ့တောင်ဘက်မှာရှိတဲ့ဟာဆွန်မြို့တွေမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရုရှားတပ်တွေစတင်တူးကြောင်ဝင်ရောက်ချိန်ကစလို့ယူကရိန်းစစ်ဖက်ပြင်းမှတ်တွေကိုချိန်ရွယ်ပြီးပစ်တဲ့ပေဒိန်မစ်ဆိုင်းဘလတ်စတစ်နဲ့ခရုစ်ဒုံးကျည်အလုံး200ကျော်ပစ်ခတ်ခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးတာဝန်ရှိသူကပြောဆိုပါတယ်။ရုရှားစစ်စင်ရေးတွေဟာသူတို့တပ်မှုတွေမျှော်မှန်းသလိုအလွယ်တကူမရှိဘဲအရှိန်အဟုန်အနည်းငယ်ရော့ကျလာပါတယ်။ယူကရိန်းတွေဟာသူတို့ထင်တာနဲ့ပိုပြီးခုခံတာကိုရုရှားတိုက်တွေရင်ဆိုင်နေရပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကလည်းထွက်ပြေးသွားပြီဆိုတဲ့သတင်းတွေမမှန်ကန်ကြောင်းနဲ့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေဟာမြို့တော်ကီယက်မှာဆက်လက်ရှိနေပြီးယူကရိန်းရဲ့လွတ်လပ်ရေးကိုဆက်လက်ခုခံတိုက်ခိုက်နေတယ်လို့ပြောဆိုပါတယ်။